ဖန်စီခံထားရတဲ့စစ်တွေအခြေစိုက်ဖွံ့ဖြိုးတိုးတက်ရေးသတင်းဌာန Development Media Group DMG ရဲ့သတင်းတော်ကိုထက်အောင်ကိုအာဏာသိမ်းစစ်ကောင်စီကအကြမ်းဖက်ပုံမှန်နဲ့တရားစွဲဆိုထားတာဟာအခြေအမြင့်မရှိစွဲဆိုတာဖြစ်ပြီးဒီစွဲချက်ကိုပယ်ဖျက်ပေးဖို့နိုင်ငံတကာသတင်းတော်များကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမေလ16ရက်နေ့တုန်းကတောင်းဆိုလိုက်ပါတယ်တရင်တော့ကိုထက်အောင်ကိုပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလအတွင်းစစ်တွေမြို့မှာစစ်သားတွေဆွန်းလောင်းနေတာကိုသတင်းဓာတ်ပုံရယူခဲ့စဉ်ဖမ်းဆီးခဲ့တာဖြစ်ပြီးရုံးငန်းကိုဝင်ရောက်စီးနင်းခဲ့ပါတယ်ကိုထက်အောင်ကိုပြီးခဲ့တဲ့ဇန်နဝါရီလကအကြမ်းဖက်ဥပဒေပုံမှန်50နှစ်ခါခွဲနဲ့တရားစွဲဆိုထားပေမဲ့အခုမေလအထိမိသားစုနဲ့သူ့ရဲ့ရှင်းနေတွေကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူတို့ကိုအကြမ်းဖက်ပုံမှအပြင်ဆက်သွယ်ရေးပုံမှအကြီးညိုပြက်စီမှုပုံမှတွေနဲ့ပါထပ်မံဆွဆဲထားပါတယ်ဒီပုံမှတွေအတိုင်းဆိုလို့ရှိရင်အ ਨੇ ဆုံးထောင်နှံ12နှစ်ကနေအထက်နှစ်ရှည်ပြစ်ဒဏ်ပေးနိုင်တဲ့ဆွဲချက်တွေဖြစ်ပါတယ်အတိတ်ပဲမရှိတဲ့ဆွဲချက်တွေကိုရုပ်သိမ်းပြီးကိုထက်အောင်ကိုချက်ချင်းပြန်လွတ်ပေးပါလို့ CPG ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းကိုဇလဲကတောင်းဆိုပါတယ် DMG ရဲ့သတင်းဌာနရဲ့ Editor ချုပ်ကိုအောင်မင်းဦးကိုလည်းမတရားသိမ်းဆက်သွယ်မှုပုံမှဆက်ခွန်ပုံမှန်ဆက်ကွန်နှစ်နဲ့တရားစွဲဆိုထားတဲ့အတွက်2019ခုနှစ်ကတည်းကတင်းရှောင်နေရပါတယ်